Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ2ရက်တနင်္လာနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါပြီရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မသိန်းကြီးထိုက်ပါရှင်။ဆီးရီးယားနိုင်ငံဂူတာအရှေ့ပိုင်းကနေလက်ကျန်တပုံကြီးစတင်ထွက်ခွာသွားနေပါပြီ။မင်္ဂလာရီနိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုမြန်မာဆိုရတာဝန်ရှိသူတို့ပထမဆုံးအချိန်တွားရောက်ဖို့ရှိနေပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်တဲ့နေကိုကိုဝင်းမြင့်နဲ့အတူကြီးညာပါမယ်ရှင်
။အခုညဆက်ပြီးနားဆင်ရမယ့်သတင်းလှရီဆက်သွယ်မေးမြန်းချက်တွေထဲမှာတော့မင်္ဂလာရီနိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုမြန်မာပြည်အစိုးရပြည်ထောင်စုဝန်ကြီးတို့ဦးဆောင်ပြီးတော့တွားဖို့ရှိပါတယ်။
ဒီနောက်တော့လည်းဗျာဘုရားကြီးကြော်ဆွေးသွားထားတယ်ဒီသွားထားတယ်။နောက်ကျွန်တော်ဒီပြန်လဲရက်ခတ်ရေးတို့ဒီပက်ထရီရှင်းနဲ့ပတ်သက်ရင်ကျွန်တော်တို့လည်းတာဝန်ရှိရတဲ့မှာပါတဲ့အတွက်ကြောင့်ကျွန်တော်တို့ဒီကိစ္စကိုကျွန်တော်တို့ပြန်နိုင်ကြရေးရှိရတ
ဲ့ဒေါက်တာဝင်းမြတ်အေးရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါလိမ့်ရှင်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တိုင်းပြည်ကိုပြောတဲ့မိန့်ခွန်းထဲမှာလက်နက်ကန်ပြိပခါတွေညင်အေးစေရေးလူမှုစီးပွားရေးဘဝတိုးတက်မြန်မာစေရေးတွေကိုအဓိကထားဆောင်ရွက်သွားဖို့အလေးထားပြောသွားပါတယ်။နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့မတွေ့ခင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံမဲ့ရေးကိုအမေရိကန်ကကြိုဆိုပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင်။
ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဂူတာအရှေ့ပိုင်းဒေသတွင်ကအကြီးဆုံးသဘောအဖွဲ့ကိုသူတို့နောက်ဆုံးထိန်းချုပ်ထားရာဒေသကနေစတင်ပြောင်းရွှေ့နေပြီလို့ဆီးရီးယားနိုင်ငံပိုင်မီဒီယာကဒီကနေ့မှပြောဆိုပါရယ်အာမီတော်အစ္စလမ်အဖွဲ့ဝင်တွေတင်ဆောင်လာတဲ့ဘတ်စကားတွေနဲ့ပိတ်ဆို့ခံထားရတဲ့ဒူးမားမြို့ကလူတွေကိုနိုင်ငံမြောက်ပိုင်းဂျာရာဘတ်စ်မြို့ကိုခေါ်ဆောင်သွားတယ်လို့သတင်းမှဖော်ပြပါရယ်ဒူးမားမြို့ကိုပြန်လည်သိမ်းပိုက်တာဟာဆိုရင်သမရဘာရှာလ်အာဆတ်အစိုးရအတွက်တော့2012ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်နေဂူတာအရှေ့ပိုင်းဒေသကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံတဝန်ပြည်ပခန့်တွေကနေဘေးကင်းရာပြောင်းရွှေ့ပေးမှုတွေမှာတော့သဘုံတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေကိုအစိုးရတပ်တွေဝိုင်းထားတဲ့ဒေသတွင်းကနေထွက်ခွာခွင့်ပြုတာဖြစ်ပြီးအတိုက်ခံတွေထိန်းချုပ်ရာဒေသတွေကိုတွဲခွင့်ပြုတာဖြစ်ပါတယ်။ဂူတာအရှေ့ပိုင်းဒေသကိုပြန်လည်သိမ်းပိုက်ရေးအစိုးရလိုလားတဲ့တပ်ဖွဲ့တွေကသတင်းပတ်6ခုကြားထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးအရက်သား1600တေဆုံးခဲ့ရပါတယ်။ဒူမာမျိုးကတော့2012ခုနှစ်တုန်းကတမအာဆတ်ကိုစန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့ကြတဲ့မြို့တွေထဲကတစ်ခုဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေကလက်ရှိပြည်တွင်းစစ်အဖြစ်ကြီးထွားလာခဲ့ပြီးအရက်သားသိန်းချီတေဆုံးမြို့တွေပျက်စီးခဲ့ရသလိုအမေရိကန်နဲ့ဆီးရီးယားအစိုးရကိုလူလာတဲ့ရုရှားကမှလည်းစီအေးခေပုံစံတင်းမာမှုတွေဖြစ်ခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်ကတော့သူ့ရဲ့ Easter ဟောကြားချက်မှာဆီးရီးယားနိုင်ငံတွင်းကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလို့ပြောဆိုပြီးဒါရီကိုအဆုံးသတ်ဖို့ထပ်ပြီးတော့တိုက်တွန်းသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာငြိမ်းချမ်းမှုရှိကြောင်းနဲ့ပြည်သူတွေအနေနဲ့အစွန်းရောက်ဝါဒီတွေကိုဆန့်ကျင်တဲ့ကြောင်းကဘာကိုသိစေချင်တယ်လို့မာလာလာယူဆပ်ဆိုင်ကပြောလိုက်ပါတယ်။ဘိုးရမြေ၄ရက်ကြာခီးစဉ်အဆုံးသတ်တဲ့ဒီနေ့မှာပဲနိုဘယ်ငြိမ်းချမ်းရေးဆုရှင်မာလာလာက VOA နဲ့တွေ့ဆုံမေဂမန်မန်ကံမှာအခုလိုပြောလိုက်တာပါမေကလင်းငယ်တွေပညာသင်ကြားခွင့်ကိုနှစ်တင်ဖို့ကြိုးပမ်းလာတဲ့မာလာလာဟာသူမ14နှစ်အရွယ်တုန်းကတာလီဘန်စစ်ရောက်ထွေရဲ့ဥကောင်းကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့2012ခုနှစ်နောက်ပိုင်းဒီခီးစဉ်ကသူမရဲ့ပထမဆုံးပါကစ္စတန်ခီးစဉ်ဖြစ်ပါတယ်အခုတော့အသက်20ရှိလာပြီဖြစ်တဲ့မာလာလာအနေနဲ့လက်ရှိမှာပြည်ထောင်နိုင်ငံကအောက်ဆိုတက်သူမှာတက်ရောက်နေတယ်လို့မေကလင်းငယ်တွေရဲ့ပညာရေးကိုထောက်ပံ့ရေးဒေါ်လာ6သန်းကျော်မှတည်ထားတဲ့မာလာလာဖန်ရမွန်ဝေအဖွဲ့ရဲ့ပူတဲထူထောင်သူဖြစ်လဲဆောင်ရွက်နေပါတယ်။ပါကစ္စတန်ကိုပြန်လာရေးကသူမတွေအရေးကြီးတယ်လို့လည်းမာလာလာကတွစ်ဆုံမင်းမြဲကမှပြောခဲ့ပါတယ်။ပါကစ္စတန်ကအကြမ်းဖက်ဝါဒဆဲနိုင်ငံဒါမှမဟုတ်လဲပါကစ္စတန်မှာငြိမ်းချမ်းမှုမရှိတဲ့နိုင်ငံလားဆိုတဲ့အပေါ်နိုင်ငံတကာမှာစိုးရိမ်နေကြတာပါ။ဒါကြောင့်ပါကစ္စတန်မှာငြိမ်းချမ်းမှုရှိတဲ့ကြောင်းနဲ့ဆွေရဝါဒီတွေကိုပါကစ္စတန်ပြည်သူတွေဆန့်ကျင်တဲ့ကြောင်းသတင်းစကားပါဖို့အရေးကြီးတယ်လို့မာလာလာကပြောခဲ့တာပါ။ပါကစ္စတန်နိုင်ငံမြို့တော်ကိုရောက်ရှိလာစဉ်ကျသပရင်းနေမှာပါကစ္စတန်ဝန်ကြီးချုပ်ရှဟစ်ခါဂန်အဘစီနဲ့တွေ့ဆုံခဲ့တယ်လို့ရုပ်မြင့်တန်ကြားကနေနိုင်ငံကိုမိကွန်းပြရမှာလဲအခုလိုအမိမြေကိုပြန်လာရတဲ့အတွက်ဝမ်းသာလွန်ဆိုပြီးငိုရင်းမိကွန်းပြောခဲ့တာကိုတွေ့ခဲ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာရွှေပြောင်းသူတွေရဲ့ခိုးယူခံရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီး နိုင်ငံတွင်းကတရားမဝင်ရှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်ဝေဖန်ပြောဆိုလိုက်ပါတယ်။ဘဟုအမေရိကနိုင်ငံတွေကအကြမ်းဖက်မှုတွေဆင်းရဲမွေးတင်မှုတွေကနေလွတ်မြောက်ရေးအမေရိကန်မှာနိုင်ငံရေးခလုံးခွင့်ကြိုးစားဖို့လူပေါင်း1000တရာလောက်မက္ဆီကိုနိုင်ငံကိုဖြတ်ပြီးမြောက်ပိုင်းကိုဦးတည်လာနေတဲ့အပေါ်သမ္မတထရန့်ကပြစ်တင်ပြောဆိုရဖြစ်ပါတယ်။မက္ဆီကိုအနေနဲ့ဒီလူတွေကိုနိုင်င
Gaza Kamyo de Dama is rated to Pit Telu, the Sondra Palestine Sanapia to Nautaco, Palestine Begatine, Topian Damo, the Sundu Yi Daka, Sakonu Nezong Shidababi, Palestine Chamai Winitanine, Pochaniga Chicket, Luri Town, Chile, Yagelati, Champata Kemure, Nauta the Sundu to go Tama, the two Begaraba. Is rated to Begaro, the Palestine Sanapia to the Chuga, Neza Chansiogo, Chasivo, Josa Laga. ကျောက်ခဲရီမီလောင်ဘုံတွင်ပြစ်ပေါက်ခဲ့ပြီးနောက်မှာအစ်စရေးစတာတွေဘက်ကပြစ်ခတ်နေနေကြရတယ်လို့ဆိုပါတယ်။ဒါပြင်ဒီသေဆုံးသွားခဲ့တဲ့ပါလက်စတိုင်းဆန္ဒပြသူ၅ဦးတည်းက၁၀ဦးကအကြမ်းဖက်သမားစီးဝင်သားပြည်သူတွေဖြစ်တဲ့အရင်လဲနေဆက်ကနေခွင့်ပို့စူးစမ်းခဲ့ဘူးလို့အစ်စရေးဘက်ကထုတ်ပြောထားပါတယ်ခင်ဗျာ။
Bio American Tan, Yabe Mimavada, Season Ebu, Yavan Kunaigani, Senaiti, Lidometer Sako, Kilohas Tinga, Dinga Tonya, Lidometer Nasanga, Kilohas Titi Shikon Tonya, Lidometer Tonsan Ne, Kilohas Kuton Tongane, Patamana Iwama, Lilamita Tia Guze, Kilohas Tinga, Kongaruaniwa, Tolan Pinuaka.
VOA မြန်မာပိုင်း season ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက Rohingya ဒုက္ခသည်စခန်းကိုအခုအေဗီလာအတွင်းမြန်မာအစိုးရတာဝန်ရှိသူတို့ဦးပထမဆုံးကျင်းသွားရောက်ဖို့ရှိနေပါတယ်။မြန်မာအစိုးရပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အီဟာလာမယ့်အေဗီလာ၁၇ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ဖို့ရှိပြီးဒါဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်မယ်လို့ ရုရှားနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဦးဝင်ကြီးအဘူဟာဆန်မာမုတ်အာလီကကြေညာတာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဒီခီးစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝမ်းမြောက်ဝမ်းသာကြိုဆိုပြီးဒုက္ခသည်တွေနေရပြန်ရေးဖြစ်နိုင်သမျှမြန်မြန်ဆောင်ရွက်နိုင်ဖို့မြန်မာအစိုးရကိုအတက်နိုင်ဆုံးကူညီသွားမယ်လို့လည်းပြောဆိုသွားပါတယ်။တချင်ထဲမှာပဲထိုင်းနိုင်ငံတောင်ပိုင Parish နိုင်ငံကလူတွေပြည့်တိတ်နေတဲ့ဒုက္ခသည်စခန်းတွေကနေနောက်ထပ်လူတွေလည်းအလားတူပဲအန္တရာယ်ကြီးတဲ့ပင်လယ်ကိုဖျက်ဆီးထွက်လာမယ့်အနေအထားတွေရှိနေပါတယ်။ပြီးခဲ့တဲ့စနေနေ့ကအင်အားဖြင့်မုံတိုင်းကျခဲ့ပြီးတဲ့နောက်ဒုက္ခသည်56ယောက်လိုက်လာတဲ့ဆက်လီတစ်စင်းထိုင်းနိုင်ငံတောင်ပိုင်းခရာဘီပြည်နယ်လန်တန်ကျွန်းကိုဝင်ရောက်ရန်နာခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကိုတစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးရောက်လာတဲ့ရိုဟင်ဂျာဆက်လီဖြစ်တယ်လို့လည်းဒေသဆိုင်ရာရဲကပြောပါတယ်ရှင
်။တက်တန်းကုန်ဆုံးသွားတဲ့တရုတ်အာကာသစခန်းတစ်ခုရဲ့အပိုင်းအစတွေဒီနေ့မနေ့မှပဲပစိဖိတ်သမုဒ္ဒရာတောင်ပိုင်းတဲကိုပြုတ်ချလာခဲ့ပါတယ်။ဒီအာကာသစခန်း TN Gone One အနေနဲ့ဒီမနေ့မနေ့စောပိုင်းမှာကမ္ဘာမြေဆီကိုပြန်ချလာနိုင်တယ်လို့အာကာသသိပ္ပံပညာရှင်တို့ကမှန်းထားခဲ့ပြီးမှအခုလိုပြုတ်ချလာခဲ့တာပါ။တရုတ်နိုင်ငံရဲ့အာကာသထိန်းချုပ်ရေးစင်တာနဲ့တာဝန်ရှိသူတွေကဒီအာကာသစခန်းကကမ္ဘာလေတုကျဲဒီမနေ့8:15မိနစ်မှာပြန်ချလာခဲ့ပြီးအများစုကမီးလောင်ပျက်စီးခဲ့ကတောင်ပစိဖိတ်သမုဒ္ဒရာအလဲကိုချခဲ့တယ်လို့ဆိုပါတယ်။ဒီအာကာသစခန်းအနေနဲ့ကမ္ဘာလေတုကိုလာထိပ်ပြီးမီးလောင်ပျက်စီးမှုဖြစ်စဉ်က2 နာရီကြာခဲ့တယ်လို့လည်းဘီဂျင်းအာကာသစင်တာတာဝန်ရှိသူတွေကဆိုပါတယ်။တရုတ်နိုင်ငံရဲ့ပထမဆုံးအာကာသတပ်ခွဲခန်းဖြစ်တဲ့ဒီထိုင်ကွန်1ဟာ10နှစ်ကာလအတွင်းကမ္ဘာလေတုရဲ့ကိုပြန်ဝင်လာနိုင်ခဲ့တဲ့အကြီးမားဆုံးသောလူတွေရဲ့တီချွင်ဖန်တီးမှုကြီးဖြစ်ပါတယ်။ဒီအာကာသစခန်းကို2011ခုနှစ်ကလွှတ်တင်ခဲ့တာဖြစ်ပြီးလူလိုက်ပါလာတဲ့တရုတ်အာကာသခီးစဉ်တွေအတွက်ပလန်းမှာရှိနေတဲ့စခန်းတစ်ခုအဖြစ်အသုံးပြုနေရကနေဒီစခန်းရဲ့သက်တမ်းကုန်ပြီလို့တာဝန်ရှိသူတွေကသတ်မှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကိုတင်သွင်းနေတဲ့ဝတ်သားတစ်တီးစားတာတွေအပါအဝင်ဒေါ်လာတန်း3000တန်ဖိုးရှိအမေရိကန်ကုန်ပစ္စည်းတွေအပေါ်တရုတ်ဘက်ကအခွန် 25 ရာခိုင်နှုန်းကျော်တိုးမြှင့်လိုက်ပါတယ်ပြီးခဲ့တဲ့မတ်လ23ရက်နေ့ကအမေရိကန်ဘက်ကတမနီနဲ့အလူမီနီယံအပေါ်အခွန်တိုးကောက်တာကိုတုံ့ပြန်လာလို့ပြောဆိုပြီးတရုတ်ဘဏ္ဍာရေးဝန်ကြီးဌာနကမနေ့တနင်္ဂနွေနေ့ကအခွန်တိုးကောက်မဲ့အကြောင်းကြေညာချက်ထုတ်ခဲ့တာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာစတင်သက်ရောက်တာဖြစ်ပါတယ်။အမေရိကန်ဘက်ကတင်သွင်းတဲ့တစ်သီးအီသနောအပါအဝင်ကုန်ပစ္စည်း120လို့အပေါ်အခွန်လျှော့ချပေးရေးကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့စီးမြင်စည်းကမ်းတွေအတိုင်းလိုက်နာရမယ့်တာဝန်ကိုလည်းဆိုင်းငံ့ထားတဲ့အကြောင်း ဒီကုံတွေရေဝင်ကြီးဌာနကဒီကနေ့တနင်္လာနေ့မနေ့ကြီးညာချက်မှာဖော်ပြထားပါတယ်ဒီကုံပစ္စည်းတွေအပေါ်တွင်းကုံကုံအဖြစ်နောက်ထပ်15ရာခိုင်နှုန်းထပ်တိုးမှာလည်းဖြစ်ပါတယ်ရှင်
အမေရိကန်သမ္မတနဲ့သမ္မတကတော်တို့အနေနဲ့ခရစ်ယာန်ဘာသာဝင်တွေထွတ်မြတ်ထားတဲ့ဖျားသခင်ရှင်ပြန်ထမြောက်ခြင်းဣစတာနေ့အခမ်းအနားကိုအင်ဂျီရောမှာဒီနေ့ကျင်းပပေးဖို့ရှိနေပါတယ်။အင်ဂျီရောတောင်ပတ်ချမ်းမြခင်ပြန်မှာနှစ်ဆင့်ကျင်းပလာခဲ့တဲ့ဒီဘာသာရေးနေ့အထိမ်းအမှတ်ဖြစ် ယူရာရာကျက်ဥကောက်ပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော့မလင်နီယာထရမ့်တို့ကိုယ်တိုင်လက်ခံကျင်းပပေးမှာပါ။ဒီပွဲကိုပရိသတ်ပေါင်း1000နဲ့ချီတက်ဖို့ခမန်းထားကြပြီးကျွတ်တင်လက်မှတ်တွေအတွက်လည်းဖေဗရူလာကုန်ကတည်းကလူသိရှင်ကြအများပြည်သူတွေမဲ့ဖောက်ခွင့်ရခဲ့ပါတယ်။အင်ဂျီရောဘက်ကလည်းဒီနေ့ပွဲမှာမိသားစုဝင်တွေအားလုံးပါဝင်ကစားနိုင်တဲ့ကစားနည်းတွေအပြည့်အစုံစင်တာပ ဒီကနေ့ကျွန်တော်တို့ကပြောမယ့်အကြောင်းကတော့ဒီဒီရီနေနဲ့အစွန်ရောက်ဝါဒီတွေကိုစတင်တဲ့အကြောင်းကဘာကိုဖြစ်ပါတယ်။ဒါပေမဲ့ပထမကွာစနေဒုတိယကွာစဖြစ်စဉ်ကာလတွေနဲ့နောက်1920ရဲ့အင်ပီရိုပြင်ဆင်ရေးဆောက်လုပ်ရေးကာလတွေမှာတော့ဒီယူဟာပါလာပြေးပွဲတွေကိုမကျင်းပနိုင်ခဲ့ပဲ1920ရဲ့အဝါကပြန်လည်စတင်ကျင်းပပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
The voice of America, the voice of America. The ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုမြန်မာအစိုးရဘက်ကပထမဆုံးအကြိမ်ဖြစ်အခုအေဗီလာထဲမှာပြည်ထောင်စုဝန်ကြီးတဦးဦးဆောင်ပြီးတော့သွားဖို့ရှိနေပါတယ်ဒုက္ခသည်တွေနေရပြန့်ရေးနဲ့မြန်မာပြည်ဘက်ကဆောင်ရွက်နေတာတွေကိုရှင်းလင်းပြသွားနိုင်ဖို့အတွက်သွားရမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်မေးမြန်းစုံစမ်းသိရှိထ
ုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့သဘောတူထားပြီးဖြစ်ပေမဲ့လို့အခြေအနေချို့ကြောင့်မလို့ဒုက္ခသည်တွေပြန်လည်နေရာချထားရေးဟာကြံ့ကြာနေတော့မှဒုက္ခသည်တွေမြန်မာနိုင်ငံမှာနေရာချထားရေးအစီအစဉ်တွေဖြစ်နိုင်သမျှမြန်ဆန်ဖို့အတွက်မြန်မာဆွေရကူတက်နှံ့တော်အကူအညီတွေပေးတော့မှဖြစ်တယ်လို့ရုရှားနိုင်ငံကရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်ရုရှားနိုင်ငံကြီးဝန်ကြီးနဲ့တူလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာဆွေရတာဝန်ရှိသူတူမကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုလာရောက်ဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကအခုလိုပြောသွားပါတယ်
Just a few days ago before I came here the Myanmar side Myanmar government has informed us that they are one of their ministers minister for social development social welfare is coming
မြန်မာဆွေရဝန်ကြီးတူဖြစ်တဲ့လူမှုကျူးလွန်ရေးဝန်ကြီးဌာနဝန်ကြီးဟာအခုလာမဲ့ AP 17ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်မယ်လို့ကျွန်တော်ဒီကိုမလာခင်ရက်ပိုင်းကပဲမြန်မာအစိုးရဘက်ကကျွန်တော်ကိုအကြောင်းကြားလာပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ဘက်ချမ်းကော့ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းသူခီးစဉ်အတွင်းသွားရောက်ဖို့ရှိပါတယ်ဒီခီးစဉ်ကိုကျွန်တော်တို့အနေနဲ့ဝမ်းမြောက်စွာကျူးစွပါတယ်ကူဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအစီအစဉ်အတွက်ရုရှားနိုင်ငံနဲ့အတူတကွလုပ်ကင်ဆောင်ရွက်နိုင်ဖို့ရုရှားနိုင်ငံသားကြီးဝန်ကြီးကလည်းကျွန်တော်မြစ်တာရက်ခံပါတယ
်ဧပြီလ17ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မယ်ဆိုတာကိုပြည်သူ့ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကအတည်ပြုပါတယ်သူတို့အနေနဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လို့ပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့စီစဉ်ပေးမှုအပေါ်မှာလည်းမူတည်တယ်လို့ VOA ကိုပြောပါတယ်တွားမယ့်အဓိကကိစ္စကတော့ဒုက္ခသည်တွေနေရာပြောင်းရေးဆောင်ရွက်ချက်တွေကိုရှင်းလင်းလိုတာလို့ဆိုပါတယ
်ဒီနောက်တော့လည်းဗိုလ်ကြီးကျော်ဆွေးတွားထားတယ်ဒီတွားထားတယ်နောက်ကျွန်တော်ဒီပြန်လဲရက်ခံရေးဟို repatriation နဲ့ပတ်သက်ရင်ကျွန်တော်လည်းတောင်ရှိရတဲ့မှာပါတဲ့အတွက်ကြောင့်ကျွန်တော်တို့ဒါဒီကိစ္စကိုကျွန်တော်တို့ညှိနှိုင်းကြရရှိရတဲ့အတွက်ကြောင့်သွားတယ်ပေါ့နော်နံပါတ်၁ကတော့နံပါတ်၂ကတော့တကယ်ဟိုအဲ့ဒီဘက်ကဒီရဲ့တကယ်အမှန်တိုင်းဒီဘက်မှာဖြစ်နေတဲ့အဖြစ်အပျက်အမှန်တွေကိုသိရလာပေါ့ကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေပေါ့နော်အဲ့ဒါအဲ့ဒီဟာပါဟု
တ်ကဲ့
ကျွန်တော်တို့ဒီမှာတကယ်လုပ်နေတဲ့အလုပ်တွေကိုကိုယ့်ဘက်ကဒီကမသိဘူးကိုယ့်ဘက်ကဒီကမသိဘဲနဲ့ဖြစ်နေကြလားပေါ့နော်အဲ့ဒါမျိုးတွေပေါ့ကိုယ့်ဘက်ကဆိုတော့ဟိုအာနာပိုင်ကြီးပြောတာမဟုတ်ဘူးကြီးဒီလိုဒီမှာထွက်သွားတဲ့
ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်တို့နဲ့အကူအညီရယူပြီးကိစ္စကိုမြန်မာဘက်ကညှိနှိုင်းနေတာလည်းအပြစ်သက်တော့မယ်လို့လည်းသိရပါတယ်ဒုက္ခသည်တွေပြောင်းရေးကိစ္စမှာကုလသမဂ္ဂကပါဝင်ဖို့မြန်မာဘက်ကမူလကလက်မခံပေမဲ့အခုတော့လက်ခံညှိနှိုင်းနေတဲ့အပေါ်မှာကြိုးစားဝမ်းမြောက်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကပြောပါတယ်
ဒီလုံငန်းစဉ်မှာရုရှားနိုင်ငံဘက်ကပူးပေါင်းပါဝင်မှုကိုလည်းလူလာတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောသွားပါတယ
် They will go back or they can go back only when there is a conducive environment and for the first thing
သူတို့အတွက်ပတ်ဝန်းကျင်အခြေအနေကောင်းရှိမှပြန်လို့ရမယ်ဆိုတဲ့အချက်ကအဓိကပါပဲပထမအချက်ကတော့သူတို့ပြန်တဲ့အခါသူတို့အရင်နေခဲ့တဲ့နေရာမှာဥအိမ်နေရာပြန်ရဖို့ပါဒါကအဓိကပြဿနာပါအိန္ဒိယတရုတ်ဂျပန်အင်ဒိုနီးရှားစတဲ့နိုင်ငံတွေကဒုက္ခသည်တွေလာတဲ့ရခိုင်မြောက်ပိုင်းဒေသမှာသူတို့အတွက်နေအိမ်အပါအဝင်မူလာလန်းကျောင်းတွေလမ်းတွေအဆောက်အုံဆောက်လုပ်ရေးတွေမှာရောအခြေခံကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာပါပါဝင်ကူညီနေပါတယ်ဒီလုပ်ငန်းစဉ်မှာရုရှားကလည်းဘယ်လိုပါဝင်ကူညီနိုင်မလဲဆိုတာကျွန်တော်တို့သိလိုပါတယ်
ရိုဟင်ဂျာဒုက္ခသည်အရေးနဲ့ရခိုင်ပြည်ပိုင်းလူခွင့်ချူဖောက်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန်ရေးကောင်စီအပါအဝင်အခြားကုလသမဂ္ဂအစည်းအဝေးတွေတိုင်းမှာဒါဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားကိစ္စရပ်ဖြစ်တယ်ဆိုပြီးတော့ရုရှားဘက်ကလက်လျှောက်နေတာပါဒါပေမဲ့လည်းဒီဒုက္ခသည်ကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာဝန်ထုပ်ဝင်ဖို့ဖြစ်နေပြီးတော့ဒီအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံတကာအကူအညီပေးဖို့ဆိုတာကိုတော့ရုရှားကလက်ခံထားပါတယ်နေဆက်ကီလိုမီတာ300လောက်ပဲရှိတဲ့မြန်မာဘင်္ဂလားဒေ့ရှ်နေဆက်မှာဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စဟာဒေသတွင်းရောနိုင်ငံတကာအတွက်ပါဆိုရင်စရာဖြစ်နေပါတယ်ကုလသမဂ္ဂကိန်းဂဏန်းတွေအရဆိုရင်တော့ရခိုင်မြောက်ပိုင်းကပြီးခဲ့တဲ့နှစ်ပြိပိခါရီကြောင့်ဒုက္ခသည်ခုနှစ်သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာခိုလုံနေရပါတယ်မြန်မာဆွေရဘက်ကတော့ဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကဟုတ်မဟုတ်စီစစ်ပြီးတော့ပြန်လည်လက်ခံနေရချထားပေးမယ်လို့ကတိပြုထားပါတယ်ခင်ဗျာ
ကိုသားညဦးပြောပြခဲ့တာပါရှင်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ယူဆူလာမူလာဟာရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကပြိပခါတွေကိုကိုယ်တိုင်လေ့လာကူညီဖြည့်ရှင်းပေးဖို့ဒီကနေ့ပဲမြန်မာနိုင်ငံကိုရောက်သွားပါပြီ။အိုချားလို့ခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးရဲ့အရေးပေါ်ကူညီရေးဒုတိယအကြီးအကဲမူလာရဲ့မြန်မာနိုင်ငံအတွင်းတပတ်ကြာမဲ့ခရီးစဉ်မှာရခိုင်တချင်နဲ့ရှမ်းပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဖြစ်လာတဲ့လူမှုဒုက္ခတွေကိုလေ့လာသွားမှာဖြစ်ပါတယ်ဒီကနေ့ရန်ကုန်ကိုရောက်လာပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့မနေ့ကတော့နေပြည်တော်ကိုသွားဖို့ရှိတဲ့အကြောင်းကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲမူလာအနေနဲ့ဒီနေ့ရန်ကုန်ကနိုင်ငံတကာနဲ့ပြည်တွင်း NGO တွေနောက်ကုလသမဂ္ဂအေဂျင်စီတွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရပီယာဘရန်ကဆိုပါတယ်ပြောခွင့်ရဘရန်ကဆက်ပြီးလက်ဆောင်တွင်မှုချုပ်မူလာအနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးတို့အပြင်ပြည်ထောင်စုအဆင့်အရာရှိကြီးတွေနဲ့တွေ့ဆုံဖို့အတွက်လက်ထံမှာနေပြည်တော်ကိုသွားဖို့ရှိတယ်လို့ဆိုပါတယ်အဲဒီတော့အခုမစ်မူလာအနေနဲ့ဒီခီးစဉ်ရဲ့ရွယ်ချက်ကိုလည်းပြောခွင့်ရဘရန်က
Her objective here is to
ဒီကိုနားရတဲ့ဒီမှာရည်ရွယ်ချက်ကတော့ဒီမှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာထိခိုက်ဒုက္ခဖြစ်နေတာတွေကိုနားလည်နိုင်ဖို့ဖြစ်ပါတယ်။ဒီမှာအနေနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအတွင်းရေးမှူးချုပ်ဖြစ်လာပြီးပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အဲ့ဒီတော့ဒီမှာအစိုးရအဖွဲ့ဝင်တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာ NGO တွေကုလသမဂ္ဂအေဂျင်စီဌာနတွေနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုဆိုင်ရာကူညီပံ့ပိုးမှုတွေကိုပိုကောင်းအောင်လုပ်ပေးနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးဖို့ရှိပါတယ်
။အခုလိုနေပြီးတော့ခီးစဉ်ဒီဘုဒ္ဓဦးနည်းနဲ့ကြတာဝရီနေ့မှာတော့ရခိုင်ပြည်နယ်ကိုသွားပြီးနောက်တောက်ကြာနယ်စနေမှာကချင်ပြည်နယ်ကိုသွားဖို့ရှိတယ်လို့ဘယ်ရန်ကဆက်ပြောခဲ့ပါတယ်။အဲ့ဒီတော့ဒီပြည်နယ်ခီးစဉ်တွေထဲမှာဘာတွေလုပ်ဖို့စီစဉ်ထားပါလဲလို့မေးရမှာဘယ်ရန်ကဆက်ပြီ
း In Rakhine and Kachin should be
ရခိုင်နဲ့ကချင်ပြည်နယ်တွေမှာလူသားချင်းဆိုင်ရာထိခိုက်ခံစားရတာတွေကိုမျက်မြင်သွားကြည့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကစီအေးပရိပခရဲ့ထိခိုက်တက်ရောက်မှုတွေကိုလေ့လာတာအပြင်ရခိုင်ပြည်တနာအဆုံးတက်ရေးကိုလည်းဝိုင်းဖြေရှာပေးမှာဖြစ်ပါတယ်။အဲ့ဒီမှာပြည်내အဆင့်အစိုးရအရာရှိတွေနောက်ဒေသတွေကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့အဖွဲ့တွေနဲ့တွေ့ပြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ
်။ဘယ်ရန်ကပဲနိုင်ငံတကာမှာပုံမူအာယုံစိုက်ခံရတဲ့ရခိုင်ပြည်내ပြည်တနာဖြေရှင်းဖို့ကြိုးပမ်းရမှာဒုက္ခရောက်နေသူတွေနဲ့ပါတွေ့ဆုံမှုပြင်ဆင်ထားတယ်လို့ဆက်ပြောခဲ့ပါတယ
်။ We don't have confirmation but we
ရခိုင်မှာဘယ်နေရာတွေကိုသွားနိုင်မယ်ဆိုတာတော့အတိပြုချက်မရသေးပါဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့၊သူမအနေနဲ့ပေါ့လေ။ရခိုင်အလဲပိုင်းစစ်တွေနားတဝိုက်ကရွှေပြောင်းဒုက္ခတွေ IDB စကန်တွေကိုသွားကြည့်ကြပါလေ။ရခိုင်မြောက်ပိုင်းမောင်းတော့ကစကန်တွေရောပါတာပေါ့နော်
။တကယ်တော့အခုဒီရခိုင်ပဋိပက္ခပြဿနာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရခိုင်ပြည်နယ်ကဒုက္ခတွေစုစုပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအနေနဲ့ထုတ်ပြန်ပြီးမိုးကြလာချိန်မှာဒုက္ခတွေပိုဒုက္ခရောက်နေတဲ့အတွက်နိုင်ငံတကာကစိုးရိမ်မှုတွေကြီးလာချိန်မှာလက်ထောက်တွင်မှုချုပ်မူလာရဲ့ခီးစဉ်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါရှင်။လ လက်နက်ကင်ပြိပခါတွေညင်းအေးစေဖို့ရခိုင်ပြည်နယ်တွင်းကအရေးကိစ္စတွေကိုစုပေါင်းအင်အားနဲ့လှုပ်ဆောင်ဖို့ပြည်သူတွေရဲ့လူမှုစီးပွားရေးဘဝတိုးတက်မြန်မာလာစေဖို့စတဲ့အချက်တွေကိုအဓိကထားလှုပ်ဆောင်သွားမယ်အကြောင်းဧပြီလ၁ရက်နေ့ကတိုင်းပြည်ကိုပြောကြားတဲ့မိန့်ခွန်းအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒီပေါ်မှာတိုင်းရင်းသားခေါင်းဆောင်တချို့နဲ့စီးပွားရေးပညာရှင်တွေရဲ့အမြင်တွေကိုစုစည်းပြီး VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြထားပါတယ်ရှင်။
NLD ဆိုရရဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့ရရင်လည်းပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဧပြီလ၁ရက်ကမင်းငုံပြောကြားခဲ့ပါတယ်။ဒီမင်းငုံမှာဆိုရကဦးစားပေးဆောင်ရွက်ရမယ့်ကိစ္စတချို့ကိုလည်းထည့်သွင်းပြောဆိုသွားတာမှာအမျိုးသားပြည်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြောင်းစုကြီးတည်ဆောက်ရေးတို့နဲ့ပတ်သက်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြကအခုလိုသုံးသပ်ပါတယ်
။တိုင်းသားပြည်လူကျင်တာကစစ်မှန်တဲ့ဖက်ဒရယ်ပြောင်းစုတည်ဆောက်ရေးဖြစ်တဲ့အဲ့ဒါကိုအဆင်ပြေပြီဆိုလို့ရှိရင်ဒီလိုစိတ်ရတယ်။ဉာဏ်ရရှိတယ်။ဆိုတော့အဲ့ဒီဟာကိုလုပ်ကိုဆိုလို့ရှိရင်နိုင်ရည်ပြတ်တာနိုင်ရည်ဖြစ်ရှင်းတာတာမန်ကဆိုသူ့တဲ့နေလာဖြစ်တယ်။ဒါကြောင့်ပင်လုံးညီလာခံကိုဆောက်ခံတယ်။ဒါမဲ့ဒီပင်လုံးညီလာခံဖြောင်းဖြောင်းပြူးပြူးတတ်မှတ်ထားတဲ့အချိန်ကအတိုင်းသာမှန်မှန်ဖန်မှန်တော့ပြန်ပါနိုင်ဖို့လည်းအရေးကြီးတာပေါ့။အခုကအဲ့လိုမဖြစ်ပေါ်လာဘူး။ပြန်ပြန်မရနိုင်ဘူးဆိုလို့ရှိရင်ဒါတိုင်းသားနေရင်ကြားစီရဲကဘယ်လိုပဲလုပ်လို့အောင်မြင်မှာမဟုတ်ဘူးဗျ။
ကဘာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်သားမကမြန်မာတိုင်းနိုင်ငံလုံးမှာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာလုံခြုံရေးကြောင့်ဆောင်ဖွံ့ဖြိုးတိုးတက်နိုင်ရေးအတွက်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့လုပ်ငန်းစဉ်တွေမှာလူငယ်များပါဝင်ကူညီနေရကြောင်းအင်မတန်ကိုအားကျစရာကောင်းကြောင်းဒေါန်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအစိုးရရဲ့လုပ်ငန်းစဉ်တွေမှာဒေသခံတိုင်းသားတွေပါဝင်နိုင်ခြင်းမရှိရဘောမြေပုံမျိုးနယ်ကုစားပြု AMB ရခိုင်မျိုးသားပါတီပြည်သူ့စစ်တော်အမတ်ဦးဖေတန်းကအခုလိုသုံးသပ်ပါတယ်။
ဒီကြက်နာရခိုင်လူထုအနေနဲ့ရခိုင်ပြည်သူတွေနဲ့ဒီပြက်နာပေါ်မှာရှည်ရှည်မြင့်မြင့်နားလည်ပြီးတော့အဆိုးနဲ့အကောင်းကိုခွဲခြားသိမြင်လာပြီးတော့အကောင်းဆုံးအခြေရလက်တစ်ခုကိုရရှိမှာဖြစ်တယ်
။မလ30ရာမှာနိုင်ငံကိုပထမဦးဆုံးပြောကြားခဲ့တဲ့သမရဦးဝင်းမြင့်ရဲ့မိန့်ခွန်းထဲမှာလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးတိတာပြောင်းလဲမှုတွေမြင်တွေ့စေရမယ်လို့ပြောဆိုသွားခဲ့တဲ့အချိန်ဂျွန်ဆန်းစုကြည်ကလည်းသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ရပါအစိုးရတပ်တန်းပထမနှစ်နှစ်အတွင်းတိတာပြောင်းလဲမှုတွေဖော်ဆောင်ပေးနိုင်ခဲ့ခြင်းမရှိတဲ့အတွက် NLD အစိုးရဘောအများစုကမေးခွန်းထုတ်နေကြပါတယ်။အဲအကြောင်းလဲကြံ၃နှစ်အတွင်းအစိုးရအနေနဲ့အလုံးစုံပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ဖို့အခက်အခဲရှိရလို့စီးပွားရေးပညာရှင်ဦးခင်မောင်ညိုကသုံးသပ်ပါတယ်
။ဒီပြီးခဲ့တဲ့နှစ်နှစ်မှာကတော့ငြိမ်းချမ်းရေးကိုပဲငြိမ်းချမ်းနဲ့မျိုးသက်ပြန်လဲတည်မြဲရေးကိုဦးစားပေးခဲ့တယ်ပေါ့နော်။ဒါပေမဲ့အခုကြတော့ဒီသမရာကြီးရဲ့မိန်ကောင်ကစပြီးစီးပွားရေးကိုဟိုပြောင်းလာတယ်ဆိုတော့နော်ဒါတွေကတော့ဆရာတို့ကကြိုးစားမှာပါ။အဲ့မဲ့အသေးလေးကတော့မငင်ရသေးပေါ့နော်။ဒေါ်စုရဲ့မိန်ကောင်မှတွေ့ရတာတော့ဘီတူလူလူလက်တွေ့အကျိုးရှိမဲ့ကိစ္စတွေလို့ပြောတယ်လေ။အဲ့တော့နောက်တစ်ခုကတော့ဒီအဲ့3နှစ်ပေါ့လေ3နှစ်အပြင်ဝင်မှာတော့အားလုံးကြီးအများမျောတဲ့လူပေါ့လေ။အားလုံးကြီးပြောင်းလဲပြဖို့ဆိုတော့ပြကောင်းမှဖြစ်နိုင်မယ်။တချို့ဦးစားပေးနိုင်ပေတချို့မှာတော့ပြောင်းလဲမှုတွေပေါ်ပေါက်နိုင်တယ်လူတွေရဲ့ဒီလိုလေအကျိုးစီးပွားတကယ်တမ်းအကျိုးတရားမှုရှိတဲ့ပြည်ရင်ပြောင်းလဲမှုတွေပေါ်ပေါက်နိုင်လို့တွေ့ရပါမယ်
။ဒါအပြင်ဒီမိုကရေစီဖက်ဒရယ်ပြောင်းစုကြီးတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကို NLD အစိုးရအနေနဲ့ဥတည်ကျူးပန်းဆောင်ရွက်သွားမယ်ဆိုတာကိုဒေါက်ဆန်းစုကြည်ကမင်းငုံထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အစိုးရရဲ့တိုင်းပြည်အတွက်ကျူးပန်းဆောင်ရွက်မှုတွေအောင်မြင်စေဖို့ပူးပေါင်းပြီးကူညီပေးခဲ့ပြီးနေစေဖြစ်တဲ့ပြည်တွင်းပြည်ပကမိတ်ဆွေအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေအသိပညာရှင်အတတ်ပညာရှင်တွေအားလုံးနဲ့အထူးသဖြင့်နားလည်မှုစာနာမှုနဲ့ထောက်ခံအားပေးကြတဲ့ပြည်သူပြည်သားတွေအားလုံးကိုလည်းကျေးဇူးတင်ကြောင်းဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ခင်ဗျာ
ရောရှိပါခင်ဗျာမြန်မာပြည်သူလူထုရဲ့တခဲနဲ့ထောက်ခံမှုနဲ့အနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတပ်တန်းအခုနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်တော့ဒီနှစ်နှစ်ပြည့်သွားတဲ့ကာလအတွင်းမှာ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလမှာသူတို့ဂတိကူးရေးပြုခဲ့တဲ့အတိုင်းဘလောက်များဆောင်ရွက်ပေးနိုင်ခဲ့ပြီလဲလူထုရဲ့မျှော်လင့်ချက်လူထုရဲ့လူလားချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ပြီလဲနောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိဆောင်ရွက်ပေးနိုင်ခဲ့ပြီလဲဒီအကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် Daily Life Season လှုပ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323812995ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြန်မြန်ကြမှာတော့ရှင်းနေကိုကြိုးစားပါရစေခင်ဗျာ
။ လာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းတော်တစ်ပုဒ်ကိုလှည့်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့မတွေ့ကြခင်တောင်နဲ့မြောက်ကိုရီးယားထိပ်သီးခေါင်းဆောင်နှစ်ဦးတွေ့ဆုံမှုပွဲကိုအမေရိကန်ကကြိုဆိုပါတယ်။နျူကလ ியர் လက်နက်ဖြတ်သိမ်းရေးအစီအစဉ်ကိုမြောက်ကိုရီးယားကလှုပ်လာလိမ့်မယ်လို့အကောင်မြင်ထားကြောင်းသမ္မတထရမ့်အစိုးရကပြောနေပေမဲ့လက်တွေ့အကောင်ထဲပေါ်လာတဲ့အထိအမေရိကန်ကဥဆောင်ပြီးအမြင့်ဆုံးဖိအားတွေပေးသွားမယ်လို့သတိပေးထားတဲ့အကြောင်း VOA သတင်းတောက်ဆန်ဒီစိန်ပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ ியர் လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေအကောင်ထဲပေါ်လာတဲ့အထိအမေရိကန်တောင်ကိုရီးယားကြားလွတ်လပ်တဲ့ကုန်သွယ်မှုသဘောတူထားတာကိုပြန်လည်သုံးသပ်သွားဖို့ဆိုင်းငံ့ထားမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်တလောကပြောဆိုလိုက်တာကြောင့်လူတွေကိုအံ့ဩသွားစီခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့သူတွေ့ဆုံမဲ့ကိစ္စအပေါ်သမ္မတထရမ့်ကမျှော်လင့်ချက်အပြည့်အဝရှိနေပါတယ်
။ And we're moving along very nicely with North Korea. We'll see what happens. Certainly the rhetoric has come.
မြောက်ကိုရီးယားနဲ့ညှိနှိုင်းတဲ့ကိစ္စအစဉ်ပြေပြေနဲ့ရှေ့ဆက်သွားနေပါတယ်။ဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်ကြပါ။ဒေသကရန်ဆောင်လီယာတွေယော့သွားတယ်လို့ခင်ဗျားတို့မထင်ဘူးလား
။ဒေသတွင်းတန်တမာရေးကြိုးပမ်းမှုများနေချိန်မှာကင်ဂျွန်အွန်းကတရုတ်နိုင်ငံကိုမမျှော်လင့်ဘဲတွားရောက်ခဲ့တာကြောင့်ထရမ့်နဲ့ကင်ဂျွန်အွန်းတို့တွေ့ဆုံမဲ့အစီအစဉ်ပူပြီးနှီးဆက်လာစေတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဖေဇာနူဝတ်ကဆိုပါတယ
် The State Department is planning for that meeting. We're going ahead in full faith and good faith. We've had lots of conversations with Republic of Korea.
ထိပ်သီးတွေ့ဆုံပွဲအတွက်နိုင်ငံသားကြီးဌာနကစီစဉ်နေပါတယ်။ယုံကြည်မှုအပြည့်နဲ့ကျမတို့ရှေ့ဆက်သွားနေရပါ။တောင်ကိုရီးယားနဲ့လည်းဆွေးနွေးပွဲတွေအချင်းချင်းလုပ်ခဲ့ပြီးတော့ဆွေးနွေးမဲ့အကြောင်းအရာတွေကိုရောသူတို့ချင်းဆွေးနွေးမဲ့ကိစ္စတွေကိုပါပြောဆိုခဲ့ပါတယ်။အားလုံးကိုချုံကြည့်ရင်ဖိအားပေးတဲ့နေကအလုပ်ဖြစ်တယ်လို့ကျမတို့ယုံကြည်ပါတယ်
။နျူကလ ியர் လက်နက်ပြသိမ်းရေးဆိုတဲ့အပေါ်ထရမ့်အပါအဝင်အမေရိကန်ညှိနှိုင်းရေးသမားတွေနဲ့ကင်ဂျွန်အွန်းတို့ကြားနားလေပုံချင်းအတော်ကိုကွဲလွဲနိုင်တာကြောင့်နှစ်ဖက်စလုံးကအခုမျှော်မှန်းချက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြောဖို့လိုကြောင်းကျွမ်းကျင်သူတချို့ကထောက်ပြနေပါတယ်။ဒေါက်ဂလပ်စ်ဘာဟာကာနေဂျီနိုင်ငံတကာညီညွတ်ရေးသုတေသနအဖွဲ့ကဖြစ်ပါတယ်
။ They should be on the table for the summit. They should be on the table before the summit when preparations are being made. Because you don't want to
ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်နေတဲ့အခုလိုကာလမှာတွေ့ဆုံပွဲအတွင်းဘလို့အချက်လက်တွေရမှာဖြစ်မယ်ဆိုတာကိုကြိုတင်ညှိနှိုင်းထားဖို့လိုပါတယ်။နှစ်ဖက်ရည်မှန်းချက်တွေအရန်ကိုကွဲလန်းနေတယ်ဆိုရင်တကယ်တွေ့ဆုံပွဲရောက်မှသမ္မတကအချက်တကွဲဖြစ်ရတာမျိုးကိုဘယ်သူမှလိုလားမှမဟုတ်ပါဘူး
။ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အများကအစိုးရနေကြပေမဲ့ပြီးခဲ့တဲ့လတွေအတွင်းမြောက်ကိုရီးယားနဲ့တင်းမာခဲ့တဲ့အခြေအနေတွေထက်စာရင်လက်ရှိအခြေအနေကအများကြီးပိုကောင်းလာတယ်လို့ယာရုကနေအနားယူတော့မဲ့ကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကပြောပါတယ်
It's now been 4 months since there's been any kind of a military test like this. That's not the same as denuclearization, but it means that instead of having tensions
nuclear ဆန်တက်မှုမလုပ်တာ၄လလောက်ရှိသွားပါပြီ။အဲ့ဒီလိုမလုပ်တာကလက်နက်ဖြတ်သိမ်းလိုက်တာတော့မဟုတ်သေးပါဘူး။ဆိုရင်ရလောက်တဲ့တင်းမာမှုတွေဆက်ရှိနေတာထက်စာရင်လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအတိုင်းအစ်င်တိုင်းအစ်င်တိုင်းမှာအဖွဲ့အစည်းအသီးသီးက nuclear ဖြတ်သိမ်းရေးဆိုတဲ့ရည်မှန်းချက်အတိုင်းဆွေးနွေးလာကြတာကိုတော့တွေ့ရပါတယ်။
ဘယ်လိုအဖြစ်ဖြစ်လာမဲ့ထိပ်သီးတွေ့ဆုံပွဲတွေကဒေသတွင်းနျူကလ ியர் လက်နက်ကင်းမဲ့ရေးအတွက်ရေရှည်လှုပ်ဆောင်သွားရမယ့်လုပ်ငန်းစဉ်တွေတဲ့ကအစအခြေလမ်းအဖြစ်ဆက်မန့်ကမျှော်လင့်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်ကျမတို့ video ကို internet ကနေပြီးတော့ web အကြံပေးစာတွေပေးပို့လို့ရတယ်တော်တာရှင်တွေနားဆင်လို့ရတယ်တေးသချင်းတွေတောင်းယူလို့ကြရတယ်ဆိုရင် video ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာတိုက်ကနေဆက်သွယ်လို့ရရင် video american tan မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်တယ်လီဖုန်းနံပါတ်ကတော့1-2-3-2-5-5-5-4ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ခုနှစ်ဧပြီလ2ရက်တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြမစီးပွားရေးရေရှည်ဖွံ့ဖြိုးတိုးတက်ဖို့အလားအလာကောင်းနေလို့နိုင်ငံတကာရှိငွေကြေးရန်ပုံငွေအဖွဲ့ရဲ့နောက်ဆုံးထုတ်ပြန်ချက်အကြောင်းစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့ Facebook ကသူများရဲ့ကိုယ်ရေးချက်လက်တွေကိုယူပြီးဝင်ငွေရှာနေတာနဲ့ပတ်သက်လို့
What's problematic about that is thatFacebook really hasn't changed its business model since its inception, which is it harvests the data of its users and it sells that
California Berkeley တက္ကသိုလ်ကပြန်ကြားရေးဌာနတွဲဘက်ပါမောက်ခရဲ့ပြောကြားချက်နဲ့ဒူနာစီရမှာပါအဲဒီနောက်သူယုံကြည်ရာစီစဉ်တဲ့တက်တန်ရောင်သတင်းလွှာစီစဉ်တွေကိုလည်းနားဆင်ကြပါမယ်ရှင်အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်မြမစီဝါရေးဟာအတက်ဖက်ကိုပြန်ပြလာနေပြီးတော့ရေရှည်ခွင့်ဖြိုးတိုးတက်ဖို့အလားအလာလဲကောင်းနေတဲ့အကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကနောက်ဆုံးထုတ်ပြန်တဲ့ Article IV Consolidation မှာဖော်ပြထားပါတယ်။သတိထားရမယ့်ကိစ္စတွေရှိနေသလိုနောက်ထပ်အပြောင်းအလဲတွေအရှိတ်အဟုန်နဲ့ဆက်လုပ်ရမယ်လို့ IMF ကပြောထားချိန်မှာပဲစီဝါရေးအတက်ဖက်ကိုပြလာနေပြီဆိုတာဘာကိုဆိုလိုပါသလဲ။စီဝါရေးပညာရှင်ဦးလှမောင်ကိုဆက်သွယ်မေးမြန်းဆွေးနွေးပြီးဒီသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာကိုကျော်သိန်းကတင်ပြထားပါတယ်ရှင
်။ကျွန်တော်ပထမဦးဆုံးမေးချင်တာကဒီနိုင်ငံကငွေကြေးရမုံငွေအဖွဲ့ IMF ရဲ့အခုထွက်တဲ့ဒီ Article 4 Consultation ပေါ့လေအဲ့ဒီ report ထဲမှာသူတို့ပြောထားတာကမြန်မာနိုင်ငံစီးပွားရေးဟာအတက်ဖက်ကိုပြန်ပြလာပြီရေရှည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်လည်းအလားအလာကောင်းနေတယ်စသဖြင့်သူတို့ကတော်တော်လေးအကောင်းပြောထားတာရှိပါတယ် IMF ကဆိုတော့အဲ့ဒီလိုမျိုးအတက်ဖက်ကိုပြနေတဲ့အလားအလာဆရာကိုယ်တိုင်ရောမြန်မာသလားခင်ဗျ IMF ကပြောတာကိုဆရာသဘောတူပါသလားခင်ဗျာ
သဘောတူပါတယ်ပထမအချက်ကတော့ဟိုတက်တယ်ဆိုတာကလေ2016ခုနှစ်ကလုံးဝကြာခဲ့ပြီ2018မှာကအချိန်လေးယူလာတဲ့အတွက်အခုတော့ဟိုတက်လာပြီပေါ့ဗျာတက်တဲ့ဖိကလေးတွေလည်းမြင်ပါတယ်နော်ဥပမာဟိုပြည်ရင်းညာရေးတို့အတိုက်ခိုက်ပြစ်ခတ်ရာသေးရေးတို့မှာဆိုရင်နော်အခွဲနိုင်တိုင်းရင်းသားလက်နက်ကန်အဖွဲ့တစ်ဖွဲ့ကလက်မှတ်ထိုးတဲ့အတွက်နော်ကိင်္ဂနာအရာပြောကြလို့ဆိုရင်17.11ရာခိုင်နှုန်းပြက်လာတယ်ပေါ့ဗျာနောက်ပြီးတော့27ဟိုပင်လုံကလည်းဟိုခြေနေလေးကနည်းနည်းကောင်းနေတယ်အဲ့ဒါလည်းတက်ပါတယ်ဒါကအရေးကြီးလို့စီးပွားရေးအတွက်အရေးကြီးလို့ပထမအနေနဲ့ပြောပြတာပ
ါကျွန်တော်နည်းလေးဖြတ်မိပြောစရာဆရာပြောတော့စိတ်ဝင်စားဖို့ကောင်းပါတယ်ဆရာကဒီစီးပွားရေးတက်တယ်ဆိုတဲ့ကိစ္စကိုပြေခတ်ရဆေးလက်မှတ်ထိုးတဲ့ကိစ္စ27ရာစုပင်လုံကိစ္စနဲ့ထောက်ပြီးတော့ပြောသွားတော့ဆိုအဲ့ဒီအချက်ကဆရာတဘောသားအရာတော်တော်လေးအရေးပါတဲ့အခြေအနေမျိုးရှိသလားဆရာ
ဟုတ်ပါတယ်အရင်အရေးပါပါတယ်တိုင်းပြည်တစ်ပြည်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာနိုင်ငံရေးနဲ့ပြည်ငြိမ်းပြောပြည်ဝင်ငြိမ်းချမ်းရေးရှိမှဒီတိုင်းပြည်ကစီးပွားရေးတိုးတက်တယ်လို့ပြောလို့ရတဲ့အတွက်အဲ့ဒါလေးကိုအရင်ဆုံးဦးတည်ပြီးပြောတာပါ
ဟုတ်ကဲ့နောက်ခုနဟုတ်ကဲ့ဆရာခုနဆက်ပြောမယ့်စကားလေးဆက်ပြောပါဆက်ပါခင်ဗ
ျဟုတ်ပါပြီအော်ဟိုပြည်တွင်းထုတ်လုပ်ရေးမှာလည်း SME တွေကဝေကြီးလေးချေလို့ရတာတို့နောက်ပြီးတော့ဟိုယင်းနည်းမြှုပ်နှံမှုတွေပြက်လာတာတွေ့ရတယ်လို့နိုင်ငံခြားယင်းနည်းမြှုပ်နှံမှုကလည်းတရားယင်းနည်းမြှုပ်နှံမှုကလည်းအာရှနိုင်ငံတွေဟို 95% လုပ်နေရတယ်ပြီးတော့အခုတော့ဟိုဥရောပနဲ့အမေရိကန်ဘက်ကလည်းလှည့်လာတာလေးတွေတွေ့ရတယ်ပေါ့အဲ့ဒါလည်းသူတို့တုတ်တက်တယ်လို့ပြောလို့ရပါတယ်နောက်တစ်ချက်ကဒီပြပဖို့ကုန်ပေါ့အဲ့ဒီဒါအရေးကြီးပါတယ်နိုင်ငံအတွက်ဝင်ငွေပါအဲ့ဒါ2016ခုနှစ်ကဆိုလို့ချင်း11 billion dollar ပဲရခဲ့အားနေအခုဆိုရင် 15 billion dollar ဆိုတော့ဖြေကာရတကယ်တက်လာတာတွေ့ရပါတယ်နောက်ပြီးတော့အဲ့ဒီလိုတက်လာတာလည်းခင်းနေရှားရှားပေါ်လွင်လာတာကဒေယာစိုက်ပျိုးရေးကထုတ်လုပ်တဲ့စံပေါ့လေ 3 billion တန်ကျော်ကျော်ဆိုတော့ဒါ190အတွင်းစံချိန်ချိုးလိုက်တာပေါ့နောက်ပြီးတော့ဒီကက်ကုန်ပစ္စည်းနဲ့ငွေမြေပစ္စည်းတွေလည်း
ဒါဖိကားတွေတက်လာတာတွေ့ရပါတယ်နောက်ပြီးတော့ GDP ကိုကြည့်မယ်ဆိုရင်လည်းနော်သူကမြန်မာကျပ်ငွေဘီလီယံ100လောက်အထိကိုတက်လာတယ်လို့နော်အဲ့ဒါ
ဟုတ်ကဲ့
ဟိုနိုင်ငံရဲ့ budget တက်လာတယ်ပေါ့ဟု
တ်ကဲ့
budget ကဟိုအဓိကကတော့ဟို revenue က tax ပေါ့ဒီအခွန်အောက်တွေကနော်ခတိုင်းနဲ့မတူဘဲနဲ့ဟိုတော်တော်လေးကောက်လို့ရလာတော့GDP ရဲ့ 8.2% အထိတက်လာတယ်ဆိုတာတွေ့ရတယ
်ဟုတ်ကဲ့
နောက်တစ်ခါ
ဟုတ်ကဲ့ဆရာကျွန်တော်ခဏလေး
ကျွန်တော်မေးချ
ောဟုတ်ကဲ့ကျွန်တော်ခဏလေးဆရာတော့ဖြတ်မိပြရစီဆရာခုနဆရာထောက်ပြသွားတဲ့အချက်တွေရပေါ့လေတက်တဲ့ဆိုတဲ့အချက်တွေတောက်လျှောက်ရှိနေပြီမဲ့လေတပိုင်းကလည်းပဲသူကဟိုဒီတက်တဲ့ဆိုတဲ့ဟာတွေကလူတွေကဒိုက်ရိုက်သူတို့ခံစားရတဲ့အခြေအနေမရှိသေးဘူးပေါ့ဆရာအဲ့တော့တကယ်လူတွေရဲ့အိတ်ကဖောင်းလောင်ပေါ့လူတွေစီးပွားရေးပိုကောင်းလောင်ဝင်ငွေပိုရလောင်အဲ့လိုအခြေအနေလူတွေပျော်ဖို့အခြေအနေကရောဘယ်လောက်ထိနီးပြီလို့ဆရာပြောလို့ရပါလဲခင်ဗျာ
อ๋อไอ้ห่าก็တော့ဆိုလိုတာကစီးပွားရေးကတော့ကြာကြာကျနေတဲ့အတွက်เนาะဟို inflation တို့ဒေါ်လာနဲ့ exchange rate တွေကညှင့်နေတာတို့ပုံစင်းလုံးတက်နေတာတို့ဆိုတာတွေကကျမှာမကျတာเนาะအဲ့ဒါတွေကဘယ်လိုလဲဆိုတော့စီးပွားရေးတော်တော်လေးတက်လာပြီဆိုမှဟိုသူကတဖြည်းဖြည်းနဲ့ဒီငိမ့်လာတဲ့သဘောမျိုး
ဒီ
ငိမ့်ပြီးတော့ကြဆင်းရအောင်ပါဟုတ်เนา
ะဟုတ်ကဲ့
အဲ့ဒါတွေကဟို risk တွေပေါ့အန္တရာယ်ပိုင်းတွေမှာအများကြီးပါပါတယ်ဥပမာပြောကြလို့ဆိုလို့ရှိရင်ပုံစင်းလုံးဘာကြောင့်တက်လဲเนาะပုံစင်းလုံးဘာကြောင့်တက်လဲဆိုတော့ဟိုငွေကြေးဖောက်ပွားလို့ပေါ့ငွေကြေးဖောက်ပွားလဲဆိုတော့ဒီအရာလေးဒီဘတ်ဂျက်အတုံးကြီးကတော်တော်များတာပဲဗျာ
ဟုတ်ကဲ့
ဒါနည်းနည်းနှိုင်းပြောရမယ်ဆိုလို့ရှိရင်တော့ဦးသိစိန်အစိုးရတက်တဲ့2011ခုနှစ်ကအဲအခုအစိုးရတက်တဲ့2016ခုနှစ်ကနော်အသုံးစိတ်က 250% လောက်ကိုတိုးသုံးတာတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီတော့နောက်တစ်နှစ်တစ်နှစ်လဲသူကဘတ်ဂျက်ကမလျော့ဘူးတိုးတိုးဝီဘတ်ဂျက်လို့လုံးဝပြပေါ့ဗျာ
ဟုတ်ကဲ့
လုံးဝပြီးခဲ့တဲ့နေ့ကဆိုလို့ရှိရင်ကျက်ဒီလံပေါင်း3,638ဆိုပြောပြတာ
ဟုတ်ကဲ
့အမီမီပြတယ
်ဟုတ်ကဲ့ဆရာကတော့ဆရာကပြောတော့တဲ့အထက်မှာ
3တော့ဝင်းလုံးကြီးတက်တာ
ဟုတ်ကဲ့ဆရာကပြောတော့တဲ့အထက်မှာဒီဒီပြပရင်းနှီးမြှုပ်နှံမှုကိစ္စပြောတော့ကျွန်တော်ကဘာသာတွေးမိလဲဆိုတော့ဒီပြပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုပြီးတော့မြန်မာနိုင်ငံမှာလာပြီးတော့အခြေဆိုင်တဲ့ဒီဥပဒေကျိုးဆောင်အဖွဲ့တွေပေါ့လေပြည်ပဥပဒေကျိုးဆောင်အဖွဲ့တွေအခုဆိုထွက်သွားတာနှစ်ခုရှိပါပြီဆရာအမေရိကန်တခုထွက်သွားတယ်အင်္ဂလန်ကတခုထွက်သွားတယ်ဆိုတော့ဒီအဖွဲ့တွေကတော့သူတို့ကပြည်ပကနေပြီးတော့ထင်တယ်လို့ယင်းနှမျိုးနှမှုမဝင်ဘူးဆိုပြီးတော့ပြောကြတော့အခုဆရာတို့ထောက်ပြတဲ့ပြည်ပယင်းနှမျိုးနှမှုကဟလာဝင်နေဆိုတာနဲ့ကြတော့အဲ့မှာကြွားချမှုကဖြစ်မနေဘူးလားဆရာ
အဲ့ဒီနေရာလေးမှာတော်တော်အရေးကြီးတာလေးပြောချင်ပါတယ်နော်မြန်မာနိုင်ငံကြီးကနော်နိုင်ငံသားယင်းနှမျိုးနှမှု95% ကအာရှနိုင်ငံတွေအထူးသဖြင့်ဂျပန်တို့တရုတ်တို့ပေါ့ဗျာနောက်ပြီးတော့ဟိုစင်ကာပူတို့ထိုင်းတို့မလေးရှားတို့အဲ့ဒီလိုနိုင်ငံတွေကနေပြီးတော့ဒီနိုင်ငံသားယင်းနှိမ့်နှမှုတွေကိုအဓိကအားကိုးနေတာနော်ဟိုဥရောပနဲ့အမေရိကန်ကမရှိသလောက်မရှိသလောက်ဆိုတာဥပမာပြောရဆိုရင်မန်ဥရောဟိုအမေရိကန်နိုင်ငံကြီးကိုအားကိုးရမှာအမှန်ကတိုင်းပြည်တွေပုံပြတိုးတက်တယ်ဆိုတာတရုတ်ပဲကြည်ကြည်နောက်ဆုံးပေါ့အရင်ကဂျပန်ပဲကြည်ကြည်ဒီထိုင်ဝမ်ပဲကြည်ကြည်တောင်ကိုရီးယားပဲကြည်ကြည်စင်ကာပူပဲကြည်ကြည်အကုန်လုံးကတော့အမေရိကန်ရဲ့ယင်းနှိမ့်နှံမှုတွေအများဝင်လာလို့ဝန်တိုင်းနဲ့တခါတည်းတိုးတက်သွားတာအခုဟာအမေရိကန်ကိုအားကိုးမှုကမရသေးဘူးဆိုပါလို့အဲ့လိုလဲဆိုနိုင်ငံရေးလေးရလဲနည်းနည်းအခြေအနေအဲ့ဒါလေးကိုပြောရမယ်ဆိုရင်နိုင်ငံရေးတွေကလည်းနည်းနည်းပါလာ
ကိုကြတဲ့အစီအစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခု blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်။ Facebook တုံးဆွဲသူတွေနဲ့ပတ်သက်တဲ့အချက်အလက်အပြုအမူအလေးထားတွေကို Facebook ကမှတ်တမ်းယူစုဆောင်စီးပွားရှာနေတာဖြစ်လို့ကိုယ့်ရဲ့ကိုယ်ရေးချက်လက်တွေလုံခြုံအောင်ဘယ်လိုလုပ်သင့်လဲဆိုတာကိုမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှတင်ဆက်ပေးထားပါလိမ့်ရှင်။
သုံးသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေလုံခြုံမှုမရှိဘူးစိတ်မချရဘူးဆိုတာတဖြည်းဖြည်းပိုသိလာရတော့ Facebook ထဲက app တွေသုံးတာကိုပို့ပြီးတော့တတိထားကြပါပို့ပြီးတော့စီးဆက်ကြပါလို့ဤပညာဆိုင်ရာကျွမ်းကျင်သူတွေတတိပေးတာပိုများလာတယ်ကိုသားညုံကြီး
ကျွန်တော်တို့ကတိတ်ပြီးတော့သတိမပြုမိလို့တကယ်တော့ Facebook ဆိုတာက Facebook အကောင့်ပန်ရှင်တွေနဲ့ပတ်သက်တဲ့အလေးထားတွေအပြုမှုတွေကိုရယူပြီးတော့စီးပွားရေးကြော်ညာလုပ်ငန်းတွေနောက်တခြားချက်လက်စုဆောင်းတဲ့လုပ်ငန်းတွေကိုပြန်ရောင်းပြီးတော့စီးပွားရှာနေတဲ့ကုမ္ပဏီပဲမဆုမြတ်ပါဘူ
းကိုကဘလို့အကြောင်းအရာမျိုးတွေဆိုရင် like လောက်တက်တယ်လဲဘလို့ link မျိုးတွေဆိုရင်တွားပြီးတော့ click လောက်တယ်လဲအားလုံးကိုမှတ်နေတာရှင်အဲ့ဒါတွေမကသေးဘူးဘလို့ website မျိုးတွေစီတွားတယ်လဲဆိုတာကအစားမှတ်ယူစုဆောင်းနေတာ New York Times သတင်းစာကြီးတွေကစောင်းပါတစ်ခုထဲမှာရေးထားတဲ့အတိုင်းဆိုရင်Facebook မတုံးတဲ့သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့စုဆောင်းနေတယ်။ဘယ်လိုစုဆောင်းတာလဲဆိုတော့ဒီ Facebook တုံးတဲ့မိတ်ဆွေတငယ်ချင်းတွေကနေတဆင့်ရယူစုဆောင်းတယ်လို့ပြောတယ်။ Android ဖုန်းတွေအတွက်စထွင်တဲ့ Facebook app တုံးကဆိုရင်လေဖုန်းဆက်တဲ့စာရင်း text message ပို့တဲ့စာရင်းတွေတော့ယူသေးတယ်
။ Facebook ထဲမှာရှိတဲ့ app တွေကလည်းကိုယ့်ရဲ့အချက်အလက်တွေကိုယူပါတယ်။ Facebook ကုမ္ပဏီနဲ့ app ဖန်တီးသူတွေကြားမှာသဘောတူထားတဲ့အတိုင်း app ဖန်တီးသူတွေကတရားဝင်ကိုတုံးသူတွေရဲ့အချက်အလက်တွေကိုယူကြတာ။ဒါမဲ့လည်း app developer တွေကနေတဆင့်ကိုနဲ့ဆိုင်တဲ့ကိုကြီးကူတာချက်လက်တွေဘယ်ရောက်မလဲဆိုတော့ကဘယ်သူမှမသိနိုင်ဘူးအခုလောလောဆယ်ဖြစ်နေတဲ့ပြဿနာကြီးကလည်းအဲ့ဒါပါပဲကိုကြီးချက်တွေကိုတရားဝင်ယူခဲ့တဲ့ app တစ်ခုကနေတဆင့်ဒီ Cambridge Analytica ဆိုတဲ့ငွေကြီးအကြံပေးအဖွဲ့ကရယူပြီးသူ့ကိုငှားထားတဲ့ Trump ရွေးကောက်ပွဲအွန်လိုင်းအဖွဲ့ရွေးကောက်ပွဲမှာနိုင်အောင်လို့အချက်လက်တွေအသုံးချခဲ့တာမဟုတ်လားဗျာ
အဲ့ဒီပြဿနာကြီးဖြစ်နေတော့ဒီ Facebook CEO Mark Zuckerberg ကတော့ Facebook ထဲက app တွေအနေနဲ့တုံးတဲ့သူတွေရဲ့အချက်လက်တွေရယူတာကန့်သက်ပါမယ်လို့ချီးကျခဲ့ပေမဲ့ပို့ပြီးတော့မှလုံခြုံစိတ်ချရလောက်တဲ့ဆောင်ရွက်မှုမျိုးမဟုတ်ဘူးလို့ပညာရှင်တချို့ကတော့ထောက်ပြကြပါတယ်။ California Berkeley တက္ကသိုလ်ကဒီပြန်ကြားရေးဌာနတွဲဘက်ပါမောက်ခ Jess Gold မှာကတော့ Facebook ကသူများရဲ့အချက်လက်တွေကိုယူပြီးတော့ဝင်ွေချနေတာကိုထောက်ပြပါတယ်
။ What's problematic about that is that Facebook really hasn't changed its business model since its inception, which is it harvests the data of its users and it sells that data
to ကျန်နာကပါလဲဆိုတော့ Facebook ကုမ္ပဏီကိုစခဲ့တဲ့အချိန်ကတည်းကသူတို့စီးပွားရှာတဲ့ပုံစံကဒီအတိုင်းမပြောင်းလဲပဲရှိနေတာပါ။အဲဒါက Facebook သုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုရယူပြီးအဲ့ဒီအချက်တွေကိုကြော်ညာလုပ်ငန်းတွေကိုရောင်းပြီးစီးပွားရှာတဲ့ပုံစံပါ။အခုလေဂျီတိန်ကပညာရှင်သူတွေတီတယောက်ကိုသူ့ app ကတစင်အချက်လက်တွေရယူခွင့်ပြုခဲ့တော့အဲ့ဒီကနေ Cambridge Analytica ကအချက်လက်တွေရသွားခဲ့တာပ
ါ Cambridge Analytica ကလည်းဒီ Facebook တုံးတဲ့သူတန်း90လောက်ရဲ့အချက်လက်တွေကိုရသွားတာလေအဲဒါကြောင့်ကိုက Facebook ပေါ်မှာ follow လုပ်မိသမျှ like လုပ်မိသမျှကိုခြေရာခံစုဆောင်းခံနေရတယ်ဆိုတာအခုတော့လူတွေပို့ပြီးတော့သတိထားမိကောင်းပါရဲ့လို့လည်းသူကပြောပါတယ်
Billions of users are starting to discover what can actually be done with data that seems somewhat innocuous like baby
data ဘုံတွေ internet ပေါ်မှာဖတ်ရတဲ့စောင်းမားတွေကိုသဘောကျလို့ like လုပ်မိတာမျိုးလို့ဘာမှ android မရှိတော့ဘူးလို့ထင်ရတဲ့အချက်လက်တွေကိုဘယ်လိုအသုံးချနိုင်ကြလဲဆိုတာအသုံးပြုသူတန်းထောင်နဲ့ချီပြီးတော့အခုစပြီးသိလာကြပါပြီ
Facebook ကအခုလိုမျိုးကိုယ်နဲ့ပတ်သက်တဲ့လှုပ်ရှားမှုတွေကိုယ်စိတ်ဝင်စားတာတွေကိုမှတ်ယူစုဆောင်းနေဆိုတာလူတွေပိုသဘောပေါက်လာကြပြီမဲ့ Facebook ကိုမတုံးဘဲနဲ့လည်းမနေနိုင်ကြပြန်ဘူးဆိုတာကိုလည်းသူကထောက်ပြပါတယ်အခုဆိုရင်တုံးဆွဲသူကမ္ဘာတစ်ဖွားမှာတန်း2000ကျော်ရှိနေတဲ့အထက် Facebook platform ကြောင့်ပဲငွေကြေးအကျိုးများမဟုတ်ဘဲနဲ့အခြားကောင်းကျိုးတွေရနိုင်ကြသူတွေကလည်းအများကြီးမဟုတ်လားမဆုမြတ်မော
But I think it's going to be hard to get people to actually abandon that platform in part because remember the business model is stay addicted to the platform give us as much
Facebook ကိုလူတွေမတုံးတော့ပဲစွန့်သွားကြဘူးဆိုတာကတော့ခက်လိမ့်မယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ Facebook ကသူ့ကိုတုံးတဲ့သူတွေကိုစွဲနေအောင်လုပ်ပြီးအဲ့ဒီသူတွေရဲ့အချက်လက်တွေကိုရအောင်လုပ်ထားတာ။အဲ့ဒီအချက်လက်တွေကိုကြော်ညာရှင်တွေကိုရအောင်ပြီးရတဲ့ဝင်ငွေနဲ့အခမဲ့ဤပညာအခြေခံဝန်ဆောင်မှုအများကြီးကိုပြန်ပေးနေအောင်လုပ်တယ်ဆိုတော့တုံးတဲ့သူတွေကလည်းစွဲကြတယ်လေ။
ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေကိုလုံခြုံစိတ်ချစေချင်တယ်ဆိုရင်တော့ဒီ Facebook ထဲမှာကိုဘလို့ app တွေကိုသွင်းထားမိတယ်လဲဆိုတာပြန်ပြီးတော့စစ်စစ်မလိုတာတွေကိုဖျက်ပစ်လိုက်တာတော့လောလောဆယ်အကောင်းဆုံးလုံထိုင်တာပဲကိုသားညုံရ။
အဲ့လိုမျိုးဖျက်ပစ်နိုင်မှုကလည်းနည်းနည်းတော့လက်ဝင်တယ်လို့ USC Today သတင်းဆောင်မှာထောက်ပြထားတယ်ဗျ။ Facebook တဲက app တွေကိုသုံးထားမိသူအတော်များများကအဲ့ဒီ app တွေအနေနဲ့ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေကိုရယူနေတယ်ဆိုတာသတိမထားမိကြဘူးတဲ့။နောက်တစ်ခုကအဲ့ဒီ app တွေကိုသုံးနိုင်ဖို့ကိုယ့်ရဲ့ email နဲ့ register လုပ်တာမျိုးမဟုတ်ဘဲနဲ့လူလူပဲ Facebook အကောင့်ကနေပြီးတော့တဆင့်ဝင်ကြသူတွေကလည်းများတယ်တဲ့
ဘလို့ပဲဖြစ်ဖြစ်ဒီကိုအတွက်အသုံးမဝင်တဲ့ app တွေကိုကိုအကောင့်ထဲကနေရှင်းပြလိုက်တာတော့အကောင်းဆုံးပဲအဲ့လိုရှင်းနိုင်ဖို့ Facebook setting ကိုသွား apps ဆိုတဲ့ menu ကိုရွေးအဲ့ဒီကနေမှ apps websites and plugins ဆိုတာကိုထပ်ရွေးအဲ့ထဲကိုရောက်သွားလို့ရှိရင်ဘယ် app တွေကိုကိုရဲ့အချက်လက်တွေရယူနိုင်အောင်ခွင့်ပေးထားမိတယ်လဲဆိုတာပြန်စစ်ပြီးတော့မလိုတာတွေတစ်ခုချင်းစီကိုဖျက်ပြစ်နိုင်ပါတယ် တခုရှိတာကဒီ apps တွေအများကြီးကိုတစ်ခါတည်းရွေးပြီးတော့ဖြတ်လို့မရတော့တခုချင်းကိုအချိန်ပေးပြီးတော့ဖြတ်ရပါတယ်တခါဖြတ်ဖို့အလုပ်တိုင်းမှာလဲအဲ့ဒီ app ကိုအကောင့်ထဲကနေဖြတ်လိုက်မှဖြစ်တယ်ကိုယ့်ရဲ့ကိုယ့်ရဲ့အချက်လက်တွေက app ဖန်တီးတဲ့သူတွေရှိမှရှိနေနိုင်သေးတဲ့အတွက်ဖြတ်စေခြင်းလို့ရှိရင်အဲ့ဒီ app developer တွေကိုဓာတ်ရိုက်ဆက်သွယ်ပါဆိုတော့ Facebook သတိပေးချက်ကိုလည်းတွေ့ရပါလိမ့်မယ် app တခုဖြတ်ဖို့အလုပ်တိုင်းမှာအဲ့လိုသတိပေးချက်ပေါ်လာမှဖြစ်လို့စိတ်ရှည်ရှည်နဲ့အချိန်ပေးဖို့တော့လိုပါတယ်ရှင်
မဆင်မြမစီစဉ်တင်ဆက်ပေးနေတဲ့ blog blog ကတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်မြန်မာလူရေးနေကြတဲ့ blog တွေကအကြောင်းအရာတွေအများစုဝင်စားမဲ့အကြောင်းအရာတွေနိုင်ငံတကာ blogger တွေနဲ့ IT ဆောင်ပါရှင်တွေကြအပြောများအရေးများနေတဲ့အကြောင်းတွေကို blogger တွေပြောသမျှအစီအစဉ်ကနေတင်းနှင်းလာနေညဘက်မှာတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်အခုမအေးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်အောင်သတင်းလွှာကိုနှာစင်ကြရအောင်ပါကဘာတဝမ်းကအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နေပယ်တီဗီကထင်ရှားကြော်ကြားလူသိများတဲ့သူတွေအကြောင်းအတွင်သတင်းအထွေထွေကိုစုစည်းတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ကြော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းတော်မှာတော့နဒန်တူးဆုံးဖျောင်းရုပ်ထုပြတိုက်ကိုအသိရောက်လာမဲ့တော်ဝင်မိသားစုဝင်ကဘသူများပါလဲဒီလိုမျိုးကဘာတလောကထင်ပေါ်ကြကြသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာတွေကိုတော့ပြပေးသွားပါမယ
်။ Oh yeah! Oh yeah! Oh yeah! Edward Fuller, who is the general manager of Madame Swords, London, is proud to announce.
ပြည်နယ်ရဲ့နန်းနယ်မြို့တော်မှာရှိတဲ့မဒန်တူဆော်ဖျောင်းရုပ်တုပြတိုင်မှာတော်ဝင်မင်းသားဟယ်ရီနဲ့မကြခင်လက်ထပ်တော်မဲ့အမေရိကန်ရုပ်ရှင်နည်းသမီးမေဂန်မာကယ်ရဲ့ဖျောင်းရုပ်တုပြထားဖို့အစီအစဉ်နေပါပြီ။သူနဲ့မင်းသားဟယ်ရီတို့ရဲ့လက်ထပ်ပွဲမတိုင်ခင်မှာအခုလိုစီစဉ်တာဖြစ်ပါပြီ။နန်းနယ်မြို့တော်ကိုလာလည်ကြတဲ့ဧည့်သည်တွေအတွက်ခီးသွားလုံငန်းရွှဲဆောင်မှုအနေနဲ့ဘာကင်နမ်နန်းတော်ရှင်မှာနန်းတော်ရဲ့ထုတ်ပြန်ကြေညာချက်ဖတ်သူပုံစံနဲ့လုပ်ပြီးတော့ဒါကိုကြေညာခဲ့ပါပြီ။မေဂန်မာကယ်ရဲ့ဖျောင်းရုပ်တုကိုတော့သူတို့လက်ထပ်ပွဲမကျင်းပမီမေလအစောပိုင်းနဲ့မှအပြီးအစီပြသနိုင်မှုအစီအစဉ်တွေပါပြီ။လက်ထပ်မင်္ဂလာပွဲကတော့2019မေလ19ရက်နေ့ဝင်းဆန်နန်းတော်ရဲမှာကျင်းပမှာဖြစ်ပါတယ်။နယူးယောက်မှာရှိတဲ့မဒန်တူးဆော့ပြတိုင်မှာလည်းမေဂန်မာကယ်ဖျောင်းရုပ်တုအခုနွေရာသီမှာထားပြီးတော့ပြသဖို့ရှိပါတယ်။လန်ဒန်မြို့တော်ကိုရောက်လာကြတဲ့ဧည့်သည်တွေအတွက်ဗြိတိသျှတော်ဝင်မိသားစုဝင်တွေကိုတွေ့ရင်းရမယ့်သဘောခံစားချက်မျိုးမဒန်တူးဆော့ပြတိုင်ကြီးကပေးဖို့အစီအစဉ်ထားတာဖြစ်ပါတယ်။ကောင်းမရေရှားပမှုပြဿနာနဲ့ကြုံနေရတယ်ဆိုတာလူများသတိပြုမိစေဖို့ရည်ရွယ်ပြီးတော့ Procter & Gamble P&G ရဲ့ပရာဟိတအစီအစဉ်တစ်ခုဖြစ်တဲ့ကလေးငယ်တွေတန်ရှင်းတဲ့တောက်သုံးရရရှိရဲ့အစီအစဉ်နဲ့ National Geographic အဖွဲ့အစည်းတို့ပူးပေါင်းပြီးမှတ်တမ်းရုပ်ရှင်တစ်ခုထုတ်လွှင့်လိုက်ပါတယ်သူတို့ကကမ္ဘာရေတံရရှိရေးအနေနဲ့ချိန်ခိုက်ပြီးတော့ပြုလုပ်တဲ့စစ်တမ်းတစ်ခုထုတ်ပြန်သလိုအခုလိုမျိုးမှတ်တမ်းရုပ်ရှင်ဖြစ်နေလဲထုတ်လွှင့်တာပါThe Power of Clean Water ရေတန်းရဲ့ဆွမ်းပကားဆိုတဲ့ရုပ်ရှင်ကတော့ကမ္ဘာဒေသမျိုးစုံမှာနေထိုင်တဲ့အမျိုးသမီး၃ဦးနဲ့သူတို့ရဲ့မိသားစုတွေရေတန်းရရှိဖို့အတွက်နေ့စဉ်ဘလို့ခက်ခက်ခဲခဲစူးစမ်းရလဲဆိုတာကိုမှတ်တမ်းလိုက်ယူပြီးတော့ဒီရုပ်ရှင်ကိုဖန်တီးထားပါတယ်။သူတို့နေထိုင်တဲ့ရဲရွာအတိုင်းဝိုင်းတွေမှာ PMG ရဲ့ရေတန်းစင်ထုတ်တွေကိုအင်ဒိုနီးရှားနိုင်ငံမှာဆိုတော့ Charles Van Brahita အဖွဲ့၊ကင်ညာမှာဆိုရင် K International အဖွဲ့နဲ့မက္ကဆီကိုမှာဆိုတော့ World Vision ဖွဲ့တို့ကလိုက်ဖြန့်ပြပြီးတော့အဲ့ဒီဒေတာခံတွေရဲ့ဘဝကိုဘယ်လိုပြောင်းလဲပေးလဲဆိုတာတွေ့ရမှာပါ။ကမ္ဘာမှာရေတန့်ရရှိရေးကပို့ပို့ခက်ခဲလာနေပြီးတော့အမေရိကန်ပြည်အောင်စုမှာတော့ဒီလိုနေစဉ်ဘဝရေတန့်ရရှိနိုင်ဖို့ဘယ်လောက်တောင်မှရင်ဆိုင်ကြိုးပမ်းရလဲဆိုတာမသိကြတဲ့အတွက် PMG ကစစ်တမ်းကောက်ယူပြီးတော့ဖြန့်ဝေသလိုအခုလိုမျိုးမှတ်တမ်းရုပ်ရှင်ကိုလည်းအသိပညာပေးမှုအတွက်ထုတ်လုပ်တာပါ။လူတွေကကိုယ့်အတွက်ဆိုတော့ရေတန့်မတန့်တိတ်ပြီးတော့စိုးရိမ်တတ်ကြပေမဲ့ကမ္ဘာမှာလူ100ဦးမှာ1ဦးကရေတန့်မရသလိုရေကကူးဆက်တဲ့ယောဂတွေကြောင့်နှစ်စဉ်တည်ဆုံးရတဲ့သူတွေများပြားတယ်ဆိုတဲ့အချက်ကိုလည်းလူလေးယောက်မှတစ်ယောက်ကသတိမပြုမိပါဘူး။အခုဆိုရင်ဒီကမ္ဘာလုံးပူပေါင်းဆောင်ရွက်မှုတွေကြောင့်ပြီးခဲ့တဲ့25နှစ်အတွင်းမှာလူပေါင်းတန်2500ကျော်ဟာရေတန့်ရရှိပြီးဖြစ်ပေမဲ့လူတန်းပေါင်း800ကျော်ကတော့ရေတန့်ရရှိဖို့လိုအပ်နေသေးတာဖြစ်ပါလိမ့်ရှင်။
ောက်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.
မေးစနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်အောင်သတင်းလွှာကိုနှာစင်ခဲ့ကြရတာပါရှင်။အခုဆက်ပြီးသူယုံကြည်ရအစီအစဉ်ကိုနှာစင်ကြရမှာဖြစ်ပါတယ်။ရန်ကုန်မြို့ကအလဲတန်းကျောင်းသူလေးမတ်စိန်စိန်ရဲ့ယုံကြည်ရကိုမိုးဖြူကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်။
ညာကလေးကြောင့်နည်းကလေးကိုစကားနည်းနည်းလောက်ပြောချင်ပါတယ်အခုတော့ရင်အမျိုးအားလုံးကြားသိနေရတဲ့မရင်းမှုအငယ်မရင်းမှုတွေကတိုက်ဖြစ်နေတာတွေ့ရတယ်အဲ့ဒါတွေကဘာကြောင့်အလောက်တောင်မှဖြစ်နေရတာလဲအခုဆိုရင်တမျိုးကပုံမသွားရဒီမသွားရကိုကမလုပ်ရဒီကမလုပ်ရနဲ့အားလုံးကြောက်နေတယ်ခလေးတွေကအားနေတယ်လူကြီးတွေကိုပဲအားကိုးနေရတယ်လူကြီးတွေကခလေးတွေကိုအဲကူညီရမယ်ဖေးမရမယ်ကောင်မဟုတ်ပဲနဲ့လူကြီးတွေကကလေးမရင်းကျင်နဲ့တတ်ပြစ်တယ်အဲ့ဒါရဖြစ်တယ်လားဒီလိုဆိုးွားတဲ့အခြေအနေကြောင့်တမိမိန်းကလေးတွေကိုမွေးထားရတဲ့မိသားစုတွေအနေနဲ့စိုးရိမ်ပူပန်မှုတွေနဲ့နေနေရတယ်ချမ်းသာကြွယ်ဝပြီးတော့ချမ်းလုံးလုံးအိမ်လုံးလုံးနဲ့ထားနိုင်တဲ့မိသားစုတွေတော့ကပြဿနာမရှိဘဲနဲ့အဲစောင့်နေရတဲ့အဆင်မပြေဖြစ်တယ်ပြီးရင်ဟိုအဖေရောအမေရောကအလုပ်ထွက်လုပ်နေရတဲ့မိသားစုကမွေးလာတဲ့တမိမိန်းကလေးတွေအနေနဲ့ကြတော့အသက်ခံရဖို့မိန်းကြီးနေရဖို့ကလားလားဘယ်လောက်ရှိနေလဲ
အဲ့ဒါအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်နေတယ်ပြီးတော့ဒီနေကလေးရဲ့မိမရဲ့တာကောင်ရှိနေမယ်လို့လည်းသူရဲ့ဒါကတစ်ချက်ချင်းလည်းဆိုင်ရတယ်
တမိကြောင့်ဆိုချင်တာကတော့အခုမင်းသမားတွေယူသက်သမားတွေကိုမတင်မချင်းချိုးပေးတတ်မယ်အမေကိုချမှတ်စေချင်ပါတယ်အဲ့လိုသာချမှတ်လိုက်မယ်ဆိုလို့ရှိရင်နောက်ဒီလိုအမှုမျိုးကိုကျူးလွန်ရဲတဲ့လူရှားသွားမယ်တဖြည်းဖြည်းနဲ့လည်းတော့ဝယ်သွားပါလိမ့်မယ်တမိကအမိုက်တူဘာကြောင့်အမိုက်ပုံနဲ့ကိုထဲကြရလဲပဝင်းညင်တန်းရင်းစီရင်းတဲ့အတွက်မဟုတ်ဘူးလားဒီလိုပဲလေဟိုလူသက်သမားမင်းသမားတွေဘာကြောင့်ချိုးပေးမတတ်ရဲကြရလဲသူတို့ကခလေးတွေထပ်ပို့ပြီးတော့ပဲတမိုးရှိနေလို့လားတဖက်ကပြမှုကျူးလွန်တဲ့လူတွေကိုထိရောက်တဲ့ပြစ်ဒဏ်တွေပေးတင်တယ်လို့တဖက်ကလည်းဒီကောင်းတဲ့ဇက်ကားတွေထုတ်လုပ်နေတဲ့လူတွေဖြန့်ကျင်နေတဲ့လူတွေရတဲ့ရတဲ့ပြီပို့ပြီးတော့ထုတ်လုပ်ဖြန့်ကျင်ကြလေလေအဲဒီအခုမိမတွေခလေးတွေကပို့ပြီးတော့အနေရကြရောက်လာပြီပဲအဲ့တော့ဒီထုတ်လုပ်တဲ့လူတွေရဲ့တမီးတွေမိမတွေသူမလေးတွေဒါဆိုလို့ရှိရင်သူတို့ဘယ်လိုခံစားရမလဲနောက်တစ်ခုကဒီစစ်ကြစည်းစည်းမွေးစည်းဝါးရီအဲ့ဒါကြီးပို့ပြီးတော့အလွယ်တကူသုံးဆွဲလို့ရလေလေအနေရရပို့ပြီးကြီးမလာလေလေပဲအဲ့တော့သက်ဆိုင်ဒီကိစ္စတွေကိုလည်းသက်ဆိုင်ရတဲ့အနေနဲ့ချစ်ချက်မမဆောင်ရက်တင်ပြီးတော့နိုင်ငံတစ်ခုမှာဩဇာရမ်းမှုမှုရှိတဲ့ကြီးကျယ်တဲ့အနေနဲ့စကားကိုစဉ်းစဉ်းချင်းချင်းပြောတင်ပါတယ်ဥပမာအဖေတယောက်ကတမီးတယောက်ကိုဖြစ်မားတယ်ဆိုလို့ရှိရင်အကျင့်မရှိပါဘူးဆိုတဲ့ပုံစံမျိုးဒီလိုမျိုးပြောတဲ့အဖြစ်ဟိုညမရှိတဲ့လူတွေကကြားမိပြီးတော့ဓာတ်တွေလိုက်လုံးမယ်ဆိုလို့ရှိရင်ပြဿနာတွေအများကြီးဖြစ်သွားနိုင်ပါတယ်။အဲဒီအခုဆိုလို့ရှိရင်လည်းဒီအဖေရသမီးတို့မင်းကျင်းတဲ့အမှုတွေကလည်းမနှဲတော့ပါဘူး။အဲဒါကြောင့်အကြီးကျယ်တွေအနေနဲ့ကိုယ်စကားအဆိုးမဖြစ်စေပဲအကျိုးဖြစ်စေအောင်ခရီးခြားပြောတင်ပါတယ်။ဒီလိုမကောင်းတဲ့ကိစ္စတွေရတဲ့အရာသွားဖို့ရှင်ကျက်ချရတဲ့တရားသူကြီးတွေနိုင်ငံတော်အကြီးအကဲတွေနဲ့ပြည်သူတရလုံးကလည်းကြီးလေးတဲ့အဖြစ်ကံချမှတ်ပေးဖို့ဝိုင်းဝန်းတန်းဆိုကြပါလို့အမိကပြောချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ VOA American တန်ရဲ့တင်းလာနေညဘက်အတန်လွင့်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုလက်ရှိအတန်လွင့်အစီအစဉ်အစအဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ11:00ထိလိုင်းဒိုမီတာ25 kHz 9335နဲ့လိုင်းဒိုမီတာ32 kHz 11803အပြင်ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ပြန်ပြီးဖမ်းယူနားဆင်နိုင်ကြပါတယ်။ VOA American တန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့48တို့ကနေပြီးတော့ဖန်ယူနိုင်နိုင်ပါလေရှင်အခုတနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုအခုအေဂျီလာအတွင်းမြန်မာဆိုရာတာဝန်ရှိသူတို့ပထမဆုံးအကြိမ်တွားရောက်ဖို့ရှိနေပါတယ်မြန်မာဆိုရပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးလာမယ့်ဧပြီလ17ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဖို့ရှိပြီးဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်မယ်လို့ရုရှားနိုင်ငံကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မာမုဒ်အာလီကကြေညာတာဖြစ်ပါတယ်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဂူတာအရှေ့ပိုင်းဒေသတွင်းကအကြီးဆုံးသဘောအဖွဲ့ကိုသူတို့နောက်ဆုံးထိန်းချုပ်ရာဒေသကနေစတင်ပြောင်းရွှေ့ပေးနေပြီလို့ဆီးရီးယားနိုင်ငံပိုင်မီဒီယာကဒီကနေ့မှပြောပါတယ်။အာမီ.အစ္စလာအဖွဲ့ဝင်တွေတင်ဆောင်လာတဲ့ဘတ်စကားတွေနဲ့ပိတ်ဆို့ခံထားရတဲ့ဒူးမားမြို့တဲကလူတွေကိုနိုင်ငံမြောက်ပိုင်းဂျာရာဘတ်စ်မြို့ကိုခေါ်ဆောင်သွားတယ်လို့သတင်းမှဖော်ပြထားပါတယ်။ပါကစ္စတန်မှာငြိမ်းချမ်းမှုရှိကြောင်းနဲ့ပြည်သူတွေအနေနဲ့အစွန်းရောက်ဝါဒီတွေကိုစန့်ကျင်တဲ့အကြောင်းကဘာကိုသိစေလိုတယ်လို့မလာလာယူဆပ်ဆိုင်ကပြောဆိုလိုက်ပါတယ်။မွေးရမည်လေးရကြခီးအဆုံးသက်တဲ့ဒီကနေ့မှပဲနိုဘယ်ငြိမ်းချမ်းရေးဆုရှင်က VOE နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာဖြစ်ပါတယ်။ဂါဇာကမ်းပြောင်ဒေသမှာအစ္စရေးတပ်တွေပြစ်လို့တည်ဆုံသွားတဲ့ပါလက်စတိုင်းဆန္ဒပြသူနောက်တစ်ယောက်ကိုပါလက်စတိုင်းဘက်ကဒီကနေ့ထုတ်ပြန်လိုက်တာမို့တည်ဆုံသူအရေအတွက်18ဦးရှိသွားပြီဖြစ်ပါတယ်။ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနအနေနဲ့တောက်ချန်နေကဖြစ်ခဲ့တဲ့လူတွေထောင်ချီတရားရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ထပ်တည်ဆုံသူတို့ကိုထပ်မံအတည်ပြုတာဖြစ်ပါလိမ့်ရှင်
2018ခုနှစ်ဧပြီလ2ရက်တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ဤထိုက်ကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ပီတာဟက်မလီဖြစ်ပါတယ်ရှင် VOA American တိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00ကနေ9:00ထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.